တောင်အမေရိကတိုက်အီကွေဒိုနိုင်ငံမှာမနေ့တနင်္ဂနွေနေ့ကသဗ္ဗတင်ပြမဲ့ရွေးကောက်ပွဲကိုရင်းနဲ့စစ်သားတသိန်းကျော်နေရာချထားပြီးကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမှာတိုက်ပြီးမှသဗ္ဗတလောင်းတူလောက်ချံခံရပြီးအရင်တော့ကမကြုံဆက်ခဲ့ဘူးတဲ့အကြမ်းဖက်မှုတွေကိုအီကွေဒိုကကြုံခဲ့ရတာပါ။အောက်ဂုလကွယ်နေတုန်းကမြို့တော်ကွီတိုမှာမက်ဆက်စီအိုရေးကထွက်ခွာလာတဲ့အခါသဗ္ဗတဖို့ဝင်ရောက်ရှင်းပြိုင်သူဖာနန်ဒိုဗီလာဗီစီဆန်တီယိုဟာလောက်ချံခံခဲ့ရပါတယ်။သူဟာဒီနေ့တွင်လောက်ကျန်ခံရတဲ့တတ်တက်မြောက်နိုင်ငံရေးသမားလည်းဖြစ်ပါလေ။ရွေးကောက်ပွဲမဲမပေးရင်တရိုက်ခံမှာဖြစ်ပေမဲ့တချို့ကအကျန်းဖက်တာပြီးကိုစိုးရိမ်နေတဲ့အိမ်ကနေမထွက်ကြသူတွေလည်းရှိကြတာကိုတွေ့ရပါတယ်။ကျော်ပေါ်အိမ်နဲ့လာမဲပေးသူတွေရဲ့အိတ်တွေကိုစစ်ဆေးမယ်လို့ပြည်ထောင်စုဝန်ကြီးဝမ်ဇဘဒါကပြောကြားခဲ့ပါတယ်။မဲယုံတွေနားမှာလမ်းပေးစည်းတယ်တွေကိုလည်းအလားမခံရပါဘူး။မေလမှာလွတ်တော်ကိုသမ္မတဂလာမိုလာဆိုကဖြတ်သိမ်းလိုက်ပြီးတဲ့နောက်အခုရွေးကောက်ပွဲကိုခေါ်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်ပိုင်းရေနံတင်ပို့ရေးကုမ္ပဏီနဲ့ပုဂ္ဂလိကရေနံတင်ပို့ရေးကုမ္ပဏီတို့ကြားချုပ်ဆိုခဲ့တဲ့စာချုပ်နဲ့ပတ်သက်လို့သမ္မတကိုလွတ်တော်ကဆွဆွဲပစ်တင်ဖို့လုပ်တဲ့အချိန်မှာသူကလွတ်တော်ကိုဖြတ်သိမ်းလိုက်ပြီးရွေးကောက်ပွဲခေါ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူကတော့ရွေးကောက်ပွဲကိုဝင်ရပါဘူး။